အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့နိုင်ငံတကာလူငယ်ဂေါဖ်တီပြိုင်ပွဲမှာမြန်မာနိုင်ငံကကိုဟင်းစီသူကအနိုင်ရသွားပါတယ်။ဒီပြိုင်ပွဲကိုအနိုင်ရလိုက်တဲ့အတွက်သူဟာကမ္ဘာအဆင့်သတ်မှတ်ချက်မှာလည်းနံပါတ်1လူငယ်အားကစားသမားဖြစ်လာပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။2019 American Junior လူငယ်ဂေါဖ်တီပြိုင်ပွဲကိုတော့ဒီဇင်ဘာ28ရက်နေ့ကနေ30ရက်နေ့ထိ American ပြည်ထောင်စု Florida ပြည်နယ် St. Augustine မြို့မှာ၃ရက်ကြာကျင်းပခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာတော့မြန်မာနိုင်ငံကအသက်18နှစ်အရွယ်ကိုဟိန်းစီသူကနောက်ဆုံးနေ့မှာတက်မတ်ရိုက်ချက်တဲ့၅ချက်ရှော့ရိုက်ပြီးတော့စုစုပေါင်းတက်မတ်ရိုက်ချက်အတိုင်116ချက်နဲ့ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာကမ္ဘာအဆင့်တက်လူငယ်ကစားသမားလည်းဖြစ်လာခဲ့ပါတယ်။ဒီလိုနိုင်ရပြီးကမ္ဘာအဆင့်တက်လူငယ်ကစားသမားဖြစ်လာတာနဲ့ပတ်သက်ပြီးတော့ကိုဟိန်းစီသူက VOE ကိုအခုလိုပြောပါတယ်
။ဒါဒီဟောတော့ကွယ်ဟိုဘာပြောတာဝန်တာဘာဆိုတော့ဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုအခု World Junior Ranking မှာ Number 1 ठी ဆက်သွားဆိုတော့ဘာပြောကွယ်ဟို Goal တစ်ခု accomplish ဖြစ်သွားတယ
်ဒီပြိုင်ပွဲမှာ Iceland က Sigurdur Gudarsson နဲ့ American က James Blair တို့က223ချက်နဲ့ပူးတွဲဒုတိယရခဲ့ပြီးတော့ Sweden က Carl Philip Anderson ကသတုထ American က Ford Chandler တို့ကပြင်ဆင်မှတွေရခဲ့တာဖြစ်ပါတယ်ကိုဟင်းစီသူဟာမနစ်ကလည်းဒီပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒုတိယရခဲ့တာဖြစ်ပါတယ်ဒီနှစ်မှာအခုလိုနိုင်ရဖို့အတွက်ပြိုင်ပွဲအတွက်ဘယ်လိုလေ့ကျင့်ပြင်ဆင်ခဲ့လဲဆိုတဲ့အပေါ်မှာတော့ကိုဟင်းစီသူကအခုလိုပြောပါတယ
်ဒီလိုမျိုးဖြစ်ဖို့လဲကျွန်တော်တော်တော်ကြိုးစားလိုက်ရပါတယ်အဲဟိုတလားတော့ကြုံပြီးတော့လေကျွန်တော်ကရန်ကုန်မှာဒီပွဲတက်ကျွန်တော်ပက်တဲ့ကိုနေတန်းရဲ့တယ်မနက်ကနေဟိုညထိကျွန်တော်နေတန်းရဲ့တယ်ကျွန်တော်ဒီပွဲအကြီးကြီးတယ်ဆိုတော့ပြီးတော့ဒီရောက်တော့လေအမေရိကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့ Orlando မှာနေတော့ Orlando မှာနေတိုင်းအဲ့ဟို Champion ဖြစ်သွားပြီးတော့လေနေရပါလေဒီပွဲတော့ဒီမှာလည်းနေရအောင်လည်းအားကြအောင်လည်းအဲ့မှာလေ့ကျင့်အောင
်ကိုဟင်းစီသူကိုအသက်၄နှစ်အရွယ်ကတည်းကကောက်တီးကစားတာကိုလေ့ကျင့်သင်ကြားပေးခဲ့ပြီးအသက်၁၄နှစ်သားအရွယ်မှာစတင်ပြီးတော့ပြည်တွင်းကလူငယ်ပြိုင်ပွဲတွေမှာအနိုင်ရလာခဲ့တယ်လို့သူ့ရဲ့ဖခင်ဖြစ်သူဦးမောင်မောင်ထွန်းကပြောပါတယ်အခုလိုကစားဖြစ်သူကိုဟင်းစီသူနိုင်ငံတကာပြိုင်ပွဲတွေမှာအနိုင်ရပြီးကမ္ဘာအဆင့်တက်လူငယ်ကောက်တီးကစားသမားဖြစ်လာတဲ့အပေါ်မှာအလွန်ပဲဂုဏ်ယူမိတယ်လို့လည်းဦးမောင်မောင်ထွန်းကပြောပါတယ်
ဟုတ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုပေါ့နော်တာအခုဆိုတာဝေါ်ဂျူနီယာနံပါတ်1ပေါ့ဖြစ်သွားတဲ့အတွက်ကျွန်တော်အရန်ကိုဝန်တာကိုယူပါတယ်သူ့အတွက်ကိုလည်းကျွန်တော်ဘာပြောပြောပံ့ပိုးပေးရကြိုးနဲ့တယ်လို့လည်းကျွန်တော်ထင်ပါတယ်အဲစိတ်ကမှဟိုဘယ်လိုခေါ်မလဲပြောမပြတတ်အောင်ပေါ့လေဝန်တာပီပီဖြစ်မိပါတယ်ကျွန်တော်လေဒါအရင်တည်းကစကားပါအမှန်ပါသူ့ကိုကျွန်တော်ရည်ရွယ်ပါတယ်အဲ့ဒီခုနဟိုကျင်းနှစ်သားလောက်ကနေစပြီးတော့အစားပေါက်ကိုလည်းကျွန်တော်စနစ်တကျကြီးပါတယ်အခုဆိုရင်တသားကအရ6ပြီအဲ့လိုဖြစ်အောင်လည်းကျွန်တော်စနစ်တကျကြီးပါတယ်နောက်ဟိုမြန်မာပြည်မှာနေတယ်ဆိုပေမဲ့လည်းကျွန်တော်သူ့ကိုဟလာနေစေအမဲသားဟလာနွားနိုးနောက်ဂျုံအဓိကတော့ဂျုံပေါ့ကိုကျွန်တော်ကဆန်စားတာနေတယ်ကိုဂျုံနဲ့ပတ်သက်တဲ့ခေါက်ဆွဲလိုပါစတာလိုစပါဂက်တီလိုအဲ့လိုမျိုးစားတာများတယ်ကိုအဲ့ဒီလည်းကျွန်တော်ဟိုအမြဲပေါ့နော်သူ့မပြတ်ရအောင်အိမ်မှာလည်းဒီစဉ်ကလုတ်ပေးပါတယ်အဲ့လိုမျိုးလေးနဲ့သူ့ကိုကျွန်တော်ပြုစုပြုထောင်ခဲ့ပါတယ
်ဒီပြိုင်ပွဲကိုနိုင်ငံပေါင်း20ကျော်ကလူငယ်ခေါက်တီးကစားသမားပေါင်း50ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံကကိုဟင်းစီသူအပြင်ကိုကောင်းမြတ်ဖြူကိုဖြိုးစံနဲ့ကိုမင်းသန်းလွင်အောင်တို့လည်းဝင်ရောက်ရှင်ပြိုင်ခဲ့ပြီးအဆင့်19 31နဲ့32အသီးသီးချိတ်ခဲ့သလိုအမျိုးသမီးလူငယ်ပြိုင်ပွဲဘက်မှာတော့မြန်မာနိုင်ငံကမဖူးပွင့်ရဒီခိုင်ကဝင်ရောက်ရှင်ပြိုင်ပြီးတော့အဆင့်9ရခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်